ဒေါ်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစင်မှာနိုင်ငံကျိုးရှိမဲ့စီးပွားရေးလုပ်ငန်းတွေကိုပူးပေါင်းလုပ်ဆောင်ကြဖို့အတွက်တရုတ်ခေါင်းဆောင်တွေနဲ့ဆွေးနွေးကြတယ်လို့ဆိုပါတယ်။မြန်မာပြည်ထဲမှာတော့ရေဆုံကိစ္စကိုပြန်လည်စတင်တော့မလားဆိုတဲ့ဆိုရင်ပူပန်မှုတွေနဲ့အတူတရုတ်စီးပွားရေးလွှမ်းမိုးမှုအကြောင်းကိုငင်းခုန်နေကြပါတယ်။ဒီတစ်ပတ်မှာတော့ပထဝီဝင်နိုင်ငံရေးပေါ်ဘာဘီဝါကြကြရွေးချယ်ကြတဲ့နိုင်ငံရေးတွေအကြောင်းဆက်လာကြည့်ကြရအောင်ပါ။ရုရှားနဲ့တရုတ်မဟာမိတ်ဖွဲ့မှုတွေအကြောင်းတုံးတက်ပြနေသူစာရေးဆရာတူကတော့ဆေးရခင်မှာစလို့မဟာမိတ်ဖွဲ့ကြတဲ့နိုင်ငံတွေဟာနိုင်ငံတော်လုံးညီနဲ့ဩစာလွှမ်းမိုးမှုစက်ဝိုင်းကိုတိဆောက်ကြတဲ့နည်းတွေကတော့ခေတ်တိုင်းမှာလက်တွေ့ကြကြအဖြစ်ရှာလေးရှိကြတယ်။အခုဖြစ်နေတဲ့ပြဿနာတချို့ကိုကြည့်ပါ။ဆိုင်ဘေးရီးယားမြောက်ပိုင်းအတက်တင်လေရေလိုင်းနောက်မှာဖြတ်ပန်းမဲ့တင်မောအလုံးဟာရုရှားအစိုးရစီကို45ရက်ကြာကြိုတင်အကြောင်းကြားမှာဖြစ်တယ်။အဲ့ဒီမြောက်ပိုင်းကျတဲ့ပင်လယ်လမ်းကြောင်းဟာအတ္တလန္တိတ်ပုတ်တရားနဲ့ပစိဖိတ်ပုတ်တရားကိုဆက်သွယ်ထားတဲ့လမ်းစီကိုတဆင့်ဆက်သွယ်ထားတဲ့လမ်းလည်းဖြစ်တယ်။ကမ္ဘာမှာအရေးခဲဆုံးပင်လယ်ရေချောင်းလမ်းတစ်ခုဟာပထဝီဝင်နိုင်ငံကြီးအတွက်အရေးပါတဲ့နေရာတစ်ခုဖြစ်လာလိမ့်မယ်ဆိုတာကိုနိုင်ငံကြီးလေတာတုံ့တက်သူအများစုကမတွက်ခဲ့ကြပါဘူး။ဗလာဒီမာပူတင်ဟာအဲ့ဒီဒေသတစ်ခုလုံးမှာအင်မတန်အဆင့်မြင့်တဲ့စီရေးတည်ဆောက်မှုတွေကိုအကြီးအကျယ်လှုပ်ဆောင်နေခဲ့တယ်။ရုရှားတွေထုတ်ပြန်ထားတဲ့စီမံစည်းကမ်းကိုချိုးပေါက်တဲ့မည်သည့်တဲမောမဆိုအင်အားသုံးဖန်ဆီးခံရမယ်တိုက်ခိုက်ချိန်မုံခံရမယ်လို့သတိပေးခဲ့ပါတယ်။အနောက်အစုကရုရှားဘော်အပြစ်တင်မဲ့ဆိုရင်ဗလာဒီမာပူတင်ရဲ့အဖြေကအာတက်ပင်လယ်ပြင်မှာနိုင်ငံရေးချတဲမောတွေရဲ့တန်လျာရှိပွဲလှုပ်ရှားမှုတွေကြောင့်အခုလိုလိုရတာဖြစ်တယ်ဆိုတဲ့အကြောင်းပြချက်ကိုပြောမှာဖြစ်ပါတယ်။တကယ်တော့ပူတင်ဟာပေးနေတဲ့စင်ကြီးတွေကိုထပ်တလဲလဲသုံးဆွဲနေတာဖြစ်ပါတယ်။2008ဂျော်ဂျီယာမှာကျူးကျော်ခဲ့တဲ့စစ်ပွဲကိုပဲကြည့်ကြည့်။2014ခုနှစ်မှာဖြစ်ပွားခဲ့တဲ့ Ukraine Crimea တိမ်ပိုက်မှုကိုပဲကြည့်ကြည့်။စီးရီးယားအနာရှင်ဘာရှားအစက်ကိုထောက်ခံကာဝေခဲ့တဲ့စစ်ပွဲကိုပဲကြည့်ကြည့်နေတော့စေုပ်စုရဲ့ရုရှားပြည်တော်စုပေါ်ဝိုင်းရပိတ်ဆို့လာတဲ့စစ်ရေးကြံစည်မှုအန္တရာယ်ကိုကြိုတင်ကာဝေတားဆီးတဲ့အနေနဲ့ရုရှားတွေဟာလက်နေမနေပဲတုံ့ပြန်လာဖြစ်တယ်လို့အဖြေပေးလို့ရှိပါတယ်ရုရှားတွေရဲ့မျိုးချစ်စိတ်ကလည်းစိတ်ဝင်စားဖို့ကောင်းပါလေပြည်သူတွေဟာအသက်ကြီးလို့ပင်စင်လက်ကတလ200လောက်နဲ့အသက်ရှင်ရုန်းကန်နေရပေမဲ့သူတို့နိုင်ငံကိုစူပါပါဝါတစ်ခုအဖြစ်ပဲမြင်နေပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းခရိုင်းမီးယားကိုရုရှားကသိမ့်ပိုက်ပြီးတဲ့နောက်မှာပြည်သူတွေကသူတို့ရဲ့ရုရှားကောင်းဆောင်ပူတင်ကိုထောက်ခံတဲ့နှုန်းကအမြင့်ဆုံးထိရောက်လာခဲ့တယ်။စီးရီးယားစစ်ပွဲကိုဝင်ရောက်ဟန်တားတဲ့ခါမှာလည်းရုရှားပြည်အောင်စုဟာဂလိုဘယ်နိုင်ငံရေးစက္ကန့်ထိအရေးပါလာပြီလို့ဂုဏ်ယူစွာပြောလို့ရှိကြပါတယ်။ဒါကြောင့်လည်းအနောက်အစုနဲ့ပြည်ပကဘာကရုရှားနိုင်ငံပေါ်စီးပွားရေးပိတ်ဆို့မှုတွေလုပ်ခဲ့ရုရှားစီးပွားရေးထိခိုက်ခဲ့ပြီမယ်။ပြည်ပကဝေဖန်ပြစ်တင်လေးလေးပြည်သူတွေကသူတို့ကောင်းဆောင်ပေါ်ထောက်ခံလေးလေးဖြစ်နေခဲ့ပါတယ်။ပူတင်ကလည်းသူ့ပြည်သူတွေရဲ့စိတ်ခံစားမှုကိုကောင်းကောင်းသဘောပေါက်ပုံရပါတယ်။ပူတင်ရဲ့လက်ရဲစရဲအပြုမူတွေကိုကြည့်ပြီးအက်စတိုးနီးယားအပအဝင်ဘော်တစ်ပြည်နယ်တွေကိုစစ်ရေးအရဝင်ရောက်ကျူးကျော်နိုင်တယ်ဆိုတဲ့စိုးရိမ်မှုတွေကိုထုတ်ပေါ်ပြောလို့ရှိကြပါတယ်။ပူတင်ကလည်းဘော်တစ်ပြည်နယ်တွေမှာရုရှားရဲ့စစ်ရေးလှုပ်ရှားမှုတွေကိုပြတ်ပါခဲ့ပါတယ်။ဒါပေမဲ့ဂျော်ဂျီယာသမရဟောက်မစ်ဟိုင်းစကတ်ရှစ်ဗီလီကတော့ပူတင်ရဲ့လက်စားမှုတွေကိုသတိပေးခဲ့ပါတယ်။ပူတင်ဟာလက်တွေ့ကျသူဖြစ်သလိုယူနန်နဲ့အလုပ်တွေကိုလုပ်မယ်မထင်ဘူး။ဆိုဗီယက်နိုင်ငံဟောင်းတွေဖြစ်တဲ့ဘော်တစ်ပြည်နယ်တွေဆိုတာနေတိုးစေုပ်စုဝင်တွေဖြစ်တာကြောင့်အဲ့ဒီနိုင်ငံကိုကျူးကျော်လိုက်ရင်နေတိုးသဘောတူညီမှုအချက်၅အရအနောက်အုပ်စုနဲ့စစ်ရေးထိတ်တိုက်မှုတွေမလွဲမသွေကြုံရနိုင်မယ်။ပူတင်ကဖြစ်နိုင်ရင်ထိတ်တိုက်တွေ့ဆုံမှုတွေကိုရှောင်ရင်ပါလေ။သူကြံစီနေတဲ့နောက်ထပ်ပြတ်မှတ်တစ်ခုကစကန်ဒီနေးဗျားနိုင်ငံနှစ်ခုဖြစ်တဲ့ဆွီဒင်နဲ့ဖင်လန်နိုင်ငံတို့ပဲဖြစ်တယ်။ဥပမာဆွီဒင်နိုင်ငံရဲ့ Gotlandland ဟာရုရှားတွေအတွက်ပထဝီဝင်နိုင်ငံရေးရအချက်ချကြတဲ့နေရာဖြစ်တယ်။ပူတင်ဟာထောက်လန်းရေးအတိုင်းဝိုင်းကလာတဲ့အတွက်စစ်ရေးရကျူးကျော်လိုက်ရင်ဘလူနေရာတွေကအမက်ထွက်ပြီးဘလူနေရာတွေကအရှုံးပေါ်မယ်ဆိုတာတွက်ချက်ပြီးသားဖြစ်တယ်။စကန်ဒီနေးဗျားနိုင်ငံတချို့ကနေတိုးစစ်အုပ်စုဝင်မဟုတ်သလိုရေကဲပြင်ဒေသတခုကြောင့်စစ်ရေးရထိတ်တိုက်တွေ့မဲ့အဖြစ်မျိုးကိုအနောက်အုပ်စုကစိတ်ဝင်စားမှုဆိုတာသိနေလို့ဆိုပါလေ။မြန်မာပြည်ရဲ့မြေဆုံကိစ္စအပါဝင်တရုတ်ရင်းနှီးမြှုပ်နှံမှုနဲ့ပထဝီဝင်နိုင်ငံရေးကိုပြောကြတဲ့အခါရုရှားပြည်ရဲ့သမိုင်းစဉ်တစ်လျှောက်အတွေးခေါ်နှိစက်လုံနှိစခွန်နှိစက်ခဲ့ကြတဲ့တရုတ်တွေကလည်းဗလာဒီမာပူတင်တွေးသလိုတွေးနိုင်တယ်ဆိုတဲ့ကောက်ချက်တွေလည်းရှိနေပါတယ်။အိန္ဒိယနဲ့တရုတ်ကြားကပါဝါအားတန်းမှုတွေကိုလေ့လာနေသူတဦးကတော့ပြည်စုံကြီးကတာကိစ္စတွေကိုတစ်ဖက်မှာအပန်လွှင့်နေပေမဲ့တရုတ်ကောင်းဆောင်တွေဟာစီရေးထောက်လှမ်းရေးရမဟာဗျူဟာအချက်ချာကြမဲ့အိန္ဒိယတုံ့ပြန်ရနဲ့ကြောက်ဖြူစီမံကိန်းတွေကိုပို့ပြီးအာရုံစိုက်နေပါအမှန်ပါဒေါ်ဆန်းစုကြည်ကလည်းပြည်စုံ project ကိုဆက်လက်လုပ်ဆောင်မယ်ဆိုရင်ဒေသခံပြည်သူတွေနဲ့ထိတ်တိုက်ပြီးပြဿနာတက်နိုင်တယ်။ဒါပေမဲ့တစ်ဖက်မှာတော့အစိုးရတရားကြီးနဲ့နိုင်ငံကတိကောမပြတ်ချင်ဘူး၊မိမပြတ်ချင်ဘူး။ဒါကြောင့်ပြည်သူလူထုကိုအမြင်ကျယ်ကျယ်ကြည့်ဖို့ဆိုတဲ့မိန့်ခွန်းတွေကိုပြောကြားနေပါလေ။ဒါပေမဲ့သူမဘလို့ပဲပြောပြောပညာရှင်တွေလူထုအဖွဲ့အစည်းတွေကစန့်ကျင်ကြမယ်ဆိုတာကိုလည်းသ ူမတည်ပြီးသားဖြစ်ပါလိမ့်မယ်။တကယ်တော့မြစ်ဆုံစီမံကိန်းဆိုတာတရုတ်အစိုးရအတွက်အရင်နှီးတိတ်မများတဲ့စီးပွားရေးယင်းနှီးမြုံနှံမှုတစ်ခုဖြစ်လို့စီရေးထောက်လိုက်ရေးတရင်အတွက်အချက်ချာကြတဲ့နေရာတစ်ခုလည်းမဟုတ်ပါဘူး။တော်ရရှိမှာခင်ဗျာ။မြန်မာပြည်ကဘော့တစ်ပြည်နယ်တွေလိုနေတိုးစရုပ်စုဝင်လည်းမဟုတ်သလိုအမေရိကန်အနောက်အစုနဲ့အားပြန်ရာတပ်ဦးနေရာလည်းမရှိခဲ့ပါဘူး။လူခွင့်ရေးချိုးဖောက်မှုတွေကြောင့်အနောက်အစုကအရေးယူခြင်းနဲ့ဆန္ဒရှိပေမဲ့အာရှတိုက်ပွဲလွှမ်းမိုးနိုင်တဲ့ policy ဆိုတာကလည်းရေရရမရှိလာပါဘူး။ဒါကြောင့်လည်းမြန်မာကောင်းဆောင်တွေဟာတည်နေရတဲ့အိန္ဒိယတရုတ်လိုဒေသဆိုင်ရာအင်အားကြီးနိုင်ငံတွေကသာအဆင်ပြေအောင်ပေါင်းတင်နေကြရပါလေ။ဒေသဆိုင်ရာကောင်းဆောင်တွေကလည်းစီးပွားရေးအကျိုးမြတ်နဲ့လူခွင့်ရေးတုံ့ပြန်မှုတွေကိုသတိကြီးကြီးချိန်ဆစောင့်ကြည့်နေကြရပါလေ။တရုတ်ပြည်ကြီးအနေနဲ့လည်းမြေဆုံစီမံကိန်းပြန်ဆဖို့အပန်းတစ်ခုပေးနေပေမဲ့သူတို့ရဲ့အဓိကရည်မှန်းချက်ကမြန်မာပြည်နဲ့အခင်မင်မပြတ်ပေါင်းတင်ဆက်ဆံပြီးစစ်ရေးအရာရေးပါတဲ့နေရာအလုံးကိုလုတ်ပိုင်ဝင်ယာယီနဲ့စီးပွားရေးအရာမိကိုလာမှုဖြစ်ပေါ်လာစေရေးပဲဖြစ်ပါတယ်။တော်လာရှယ်မြန်မာပြည်သူတွေလည်းစေတနာမှန်တဲ့အိမ်ကြီးချင်းနိုင်ငံတွေနဲ့စုံစည်းနိုင်ကြပါစေ။အကြက်တဲတွေချကလွတ်မြောက်နိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။